ပြည်ထောင်စုတရင်ဘက်ကကချင်တိုင်းသူစေနာဝန်ထမ်းဆရာမနှစ်ဦးအထမပြုကျင့်ခံပြီးရဲဆက်ဆက်သက်ခံရတဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့မှုမှန်ပေါ်အောင်တိတိယယောက်စုံစမ်းစစ်ဆေးပေးဖို့မြန်မာဆွေရကကုလသမဂ္ဂကဇန်နဝါရီလ29ရက်နေ့ကတောင်းဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမကြခင်ကမြန်မာနိုင်ငံကိုတရောက်ခဲ့တဲ့လူခွင့်ဆိုင်ရာကုလသမဂ္ဂသူကိုယ်စားလှယ်မစ်ရှင်ဟီလီပေါ်ဦးဝီရသူရဲ့ရိုင်းဆိုင်တဲ့ပြောဆိုချက်တွေကိုလည်းပြည်ပခါတွေအတွင်းလိမ့်မင်းဆိုင်ရာချက်ဖတ်မှုကုလအထူးကိုယ်စားလှယ်ကပြစ်တင်ရှုတ်ချလိုက်ပြီးမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့အတူခွဲခြားဆက်ဆံမှုရှိတဲ့ယဉ်ကျေးတဲ့လူတိုင်းဝန်ဖြစ်ဖို့မြန်မာအစိုးရအနေနဲ့နိုင်ငံရေးခေါင်းဆောင်တွေကဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုမှအင်ဂျင်နီယာပြောပြပေးမှာပါ
။အခုလိုအပြစ်ကင်းစင်တဲ့တိုင်းသူအမျိုးသမီးငယ်နှစ်ဦးကိုအတမပြုကျင့်ပြီးတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အမှုပေါ်မှာမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့ကုလသမဂ္ဂအနေနဲ့အခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်မိတယ်လို့ပဋိပက္ခအတွင်းလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကုလသမဂ္ဂအထူးကိုယ်စားလှယ်ဇီနက်ပါဝါဘန်ဂူရာက VOE ကိုပြောပါတယ
် As a special representative of the Secretary General on Sexual Violence and Conflict we have been monitoring situation in Myanmar for the last 2 or so years and we've been writing reports So when this information we got it, I decided to make the statement because I think it's unacceptable.
ဒီကတ်ဝင်လိမ့်မိုက်ဆရာအကြံဖက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်ဖြစ်ကျမတို့အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကစလို့မြန်မာနိုင်ငံကိုလေးလာစောင့်ကြည့်ပြီးအစီရင်ခံစာတွေပြုစုခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီသတင်းကြားရတော့ကျမအနေနဲ့ကြီးညာချက်ထုတ်ဖို့ဆုံးဖြတ်လိုက်တာပါ။ဒါဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။အကာအကွယ်ပေးဖို့တာဝန်ရှိတဲ့လူတွေကအထမပြုကျင့်နေဆိုတာလုံးဝမဖြစ်သင့်ပါဘူး။ဒါအပြင်ရှမ်းပြည်တောင်ပိုင်းမှာတိုင်းရင်းသားတွေအပေါ်ပြစ်မှတ်ထားတယ်ဆိုတာကျမတို့ကြားရတဲ့အတွက်လည်းကုလသမဂ္ဂထူးကိုယ်စားလှယ်ဖြစ်ဒီအချက်ကိုနိုင်ငံတကာနှိုးကြမှုရှိစေဖို့မိမောင်းထိုးပြဖို့တာဝန်ရှိတာလည်းဖြစ်ပါတယ်။အစိုးရအနေနဲ့နိုင်ငံသားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့အဓိကတာဝန်ရှိတာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့အစိုးရကိုကျမတိုက်တွန်းလိုပါတယ
်ဒီအမှုနဲ့ပတ်သက်လို့တရားမျှတမှုရှိအောင်အမှုမှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးအရေးယူဖို့အမေရိကန်အစိုးရကမြန်မာအစိုးရကိုမကြသေးခင်ကပဲတိုက်တွန်းထားတာပါရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူးကုတ်မြို့နယ်မှာဇန်နဝါရီလ19ရက်နေ့ညကမြန်မာစစ်တပ်ခမရ903ရဲ့စစ်ကြောင်းတစ်ကြောင်းစခန်းချတဲ့နေရာအနီးကောင်းခါရွာမှာကချင်နှစ်ချင်းခရစ်ယာန်အသင်းချုပ် KBC ကစင်နဝင်တန်းဆီယာမနှစ်ဦးအဓမ္မပြုကျင့်ခံရပြီးအသက်ခံခဲ့ရတာဖြစ်ပါတယ်။မြမအစိုးရတာဝန်ရှိသူတွေကတော့ဒီအမှုကိုစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲမြမနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့မကြသေးခင်ကမြမနိုင်ငံခီးစင်နဲ့ပတ်သက်လို့ဦးဝီရသူရဲ့ရိုင်းစိုင်းပြောဆိုချက်တွေကိုသူ့အနေနဲ့ကန့်ကွက်ရှုံချကြောင်းဇီနက်ဟာဝါBangura ကပြောပါတယ
် Well his speech was made publicly. It wasn't a hidden speech. The High Commissioner for Human Rights Prince Ziad also made a statement to that effect and our job as colleagues in the United Nations take it extremely bad that somebody at the level of a monk can actually attack force a UN person who is going
to ဘူရသူကဒါကိုလူသိရှင်ကြားပြောခဲ့တာပါနောက်ွယ်မှာပြောတာမဟုတ်ပါဘူးလူအခွေးမဟာမင်းကြီးကလည်းဒါကိုဖြစ်တင်ရှုံချတဲ့ကြီးညာချက်ကိုထုတ်ခဲ့ပြီးဖြစ်ပါတယ်ကျမတို့ကုလသမဂ္ဂမှာရှိတဲ့ကိုယ်စားလှယ်တွေနေနဲ့ဗုဒ္ဓဘာသာဘုန်းကြီးတစ်ပါးအနေနဲ့ဒီလိုအထူးစုံစမ်းစစ်ဆေးမှုကိုပြောတာအမျိုးသမီးတဦးပေါ်ခုလိုရင်းရင်းတီးတီးတုံ့နှုံပြောဆိုတာဟာဂုံတိခါရှိတဲ့ဘာသာရေးပုဂ္ဂိုလ်အနေနဲ့ဒီလိုနှိမ့်ချတဲ့အုံနှုံတွေကိုအမျိုးသမီးပေါ်တုံ့နှုံတာတွေဟာလက်ခံနိုင်စရာမရှိပါဘူးကျမကုလသမဂ္ဂထုတ်ကိုယ်စားလှယ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၃နှစ်တာကာလနှင့်နှစ်20ကျော်လူခွင့်ရေးလှုပ်ဆောင်ခဲ့သူတဦးနေနှင့်ဒီလိုမျိုးပြောဆိုမှုတွေကိုမကြုံတွေ့ခဲ့ရပါဘူးလူခွင့်ရေးကိုကာကွယ်ဆောက်ရှောက်သူတွေကိုအခုလိုယဉ်သိစွာပြောဆိုတာကိုကျမတို့လက်ပိုက်ကြည့်နေလို့မဖြစ်ပါဘူ
းအခုလိုရိုင်းစိုင်းစော်ကားတဲ့ပြောဆိုချက်မျိုးကိုနိုင်ငံတကာအတိုင်းဝိုင်းကသာမကပြည်ရင်းကပါလက်မခံဘူးဆိုတာဦးဝီရသူတိအောင်ပြောဖို့မြန်မာအစိုးရရောဘာသာရေးခေါင်းဆောင်တွေမှာပါတာဝန်ရှိတယ်လို့ Zinab Hawar Bangura က VOE ကိုပြောပါတယ
် And we hope that other religious leaders in Myanmar will see it as a bad precedent and will actually try to ostracize the individual who has done it and to get the
မြန်မာနိုင်ငံမှာရှိတဲ့တခြားဘာသာရေးခေါင်းဆောင်တွေနဲ့ဒါဟာမသင့်တော်တဲ့ပြောဆိုမှုလို့နားတဲ့သဘောပေါက်ပြီးခုလိုယဉ်သိစွာပြောဆိုတဲ့ဘာသာရေးပုဂ္ဂိုလ်ကိုဝိုင်းကျင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်။ သူဟာမြန်မာနိုင်ငံကိုကိုးစားပြုတဲ့ဗုဒ္ဓဘာသာရဲ့ဟန်တပါမဟုတ်ဘူးဆိုတာကိုပြသဖို့လိုပါတယ်ဒါဟာအရေးကြီးပါတယ်ဒါကြောင့်ဒီကြေညာချက်ကိုကျမတို့ထုတ်ပြီးဝိုင်းဝန်းပြစ်တင်ရှုံချကြဖို့နှင့်ဆီယာမာလီနှုတ်ဦးတတ်ခံရမှုကိုစုံစမ်းစစ်ဆေးပေးဖို့အစိုးရကိုတောင်းဆိုတာဖြစ်ပါတယ်ဒါဟာပြည်တွင်းမှာရောနိုင်ငံတကာမှာပါလုံးဝလက်ခံနိုင်စရာမရှိပါဘူ
းလာမယ့်မတ်လမှာပြုလုပ်မယ့်လုံခြုံရေးကောင်စီအစည်းအဝေးမှာအမျိုးသမီးတွေပေါ်လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်တဲ့နိုင်ငံတကာအစည်းအဝေးခန်းစာအတွက်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်လက်တွေကိုတော့ရထားတဲ့အကြောင်းလေးသူကပြောပါတယ်။လက်ရှိအချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာကိုရေးသားနေပြီးအချက်လက်တွေတိကျခိုင်မာအောင်လဲမြန်မာအစိုးရနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုကုလသမဂ္ဂအထူးကိုယ်စားလှယ်ဇီနပ်ဟာဝါဘန်ဂူရာက VOE ကိုပြောပါတယ်ရှင်။